ထိုင်းမြန်မာနယ်စပ်မှာနေထိုင်ကြတဲ့မြန်မာနိုင်ငံကရွှေပြောင်းအလုံသမားမိသားစုဝင်ကလေးငယ်လေးတွေအားလုံးကိုထိုင်းကျန်းမာရေးဌာနကဩဂုတ်လ10ရက်နေ့မှာပိုလီယိုရောဂါကာကွယ်ဆေးတိုက်ကျွေးပါတယ်။မြန်မာကလေးငယ်တွေကိုထိုင်းကျန်းမာရေးဌာနကမကြာခဏဆိုသလိုကျန်းမာရေးဆောင်ရှောက်မှုပေးလေ့ရှိပြီးတော့အခုတစ်ချိန်ကတော့ကလေးငယ်အားလုံးပိုလီယိုရောဂါကင်းရှင်းစေဖို့ကာကွယ်ဆေးတိုက်တာပါ။အကြောင်းပြေဆုံးကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ
်။ထိုင်းမြန်မာနယ်စပ်တက္ကရာရဲကမဲဆောက်နဲ့တခြားမြို့နယ်တွေမှာတော့ထိုင်းကျမ်းမာရေးဝန်ကြီးဌာနကဝန်ထမ်းတွေကြီးလက်ဆေးပေးကန်တွေကဝန်ထမ်းတွေကမြန်မာရှေ့ပြောင်းစာတင်ကျောင်းတွေကကလေးတွေကိုပိုလီယိုကာကွယ်ဆေးတွေလိုက်လံတိုက်ပေးနေတဲ့အကြောင်းကလေးနဲ့အမျိုးသမီးကုညီဆောက်ရှောက်ရေးဖောင်ဒေးရှင်းရဲ့ဗဟုမှန်ပါတဦးဖြစ်တဲ့မစ်ဖုန်ထောင်းကအခုလိုပြောပါတယ
်ပိုလီယိုဆေးကာကွယ်ဆေးလေးမဲဆောက်ကရက်ကွက်လေးအဲအဲ့ဒါကလေးကိုတို့စောကြောင်းကကလေးအသက်ဆက်ငန်းကြီးအောက်ပေါ့နော်ไทยอโซยาก็ไอ้นี่ซีเอ็นดีมาบ่เนาะสามารถทาบ่เนาะอารมณ์บ่ไม่เศร้าไม่เศร้าก็ซีละไทยเจ้ายอไอ้ไทยทะเลยอบ่มาทะเลยอบ่เนาะไทยทะเลส่วนอัตตคุณนี่ก็นี่ไปเต้าเต้ามาบ่เนา
ะ
บ่มาทะเลส่วนอัตตสังงานนี่เอาบ่อารมณ์ไอ้หลูสามารถทาบ่เนาะเจ้ายอเจ้าแท้มาจากที่เจ้าแท้มาย่อโหอพเพศที่เจ้าย่อบ่เนาะเอาอารมณ์บ่ไม่เศร้ามา
โอเค
ดูเพลนี่ท้ายคายเนาะบ่เนาะดูคือว่าดูอพเพศที่มาแล้วบ่รู้ได้สรอกตรุหลานตรุประกันดูเสียเฉยบ่มาเลยมันเล่าอยู่เลย
โอเค
ที่สรอกตรุแยกกวนเนี่ยเจ้าเนี่ยตรุตัวยาล่ะ
โอเค
มันเล่าว่าตัวเจ้าก็คลีอ่ะตรุเนี่ยมาตัวยาเนี่ย
ဒါဟာကလေးတွေမတန်ဆွမ်းမှုတွေမဖြစ်အောင်ကြိုတင်ကာကွယ်တဲ့အစီအစဉ်လို့လဲဆိုပါတယ
်။အဖေဆိုတာကလေးတွေအခုဖြစ်မှာတော့မတန်မဆွမ်းလို့ဖြစ်တယ်လေ
။ဟုတ်ကဲ့
။ဒါအဲအဲ့လိုပိုလီယိုဆေးကိုဘာလို့မတိုက်ခါရရှင်ပါ။ကလေးနောက်ဖြည်းဖြည်းဖြည်းဆိုရမတန်မဆွမ်းလို့ဖြစ်များတဲ့အယိုးတို့ဘာတို့လေမခံဘောမကောင်း။ကျမကြီးမကောင်းဘောအဲ့လို
ထိုင်းမြန်မာနယ်စပ်မှာထိုင်းအစိုးရကအသိမှတ်ပြုထားတဲ့ရွှေပြောင်းစာတင်ကျောင်းပေါင်း60ကျော်ရှိပြီးကျောင်းသားကျောင်းသူပေါင်း 13,000 ကျော်ရှိပါတယ်။ဒီထက်ကအများစုကတော့အသက်15နှစ်အောက်ကလေးတွေဖြစ်ပြီးထိုင်းဆိုရကျန်းမာရေးဝန်ကြီးဌာနကကျောင်းတွေကိုတစ်နှစ်3ချိန်ခန့်ဂရင်းကျန်းမာရေးကြီးရှုပေးတာတခြားကူးဆက်ယောဂါကာကွယ်ဆေးတွေထိုးပေးတာမျိုးတွေအပါအဝင်ကျောင်းသားကျောင်းသူတွေကိုကျန်းမာရေးရလာရောက်စစ်ဆေးပေးတာမျိုးတွေကိုလုပ်ပေးခဲ့ပါတယ်။အခုအခါမှာတော့မြန်မာနိုင်ငံသားရှစ်ပြောင်းကလေးအရေအတွက်အတော်များများကိုပိုလီယိုကာကွယ်ဆေးတိုက်ကျွေးခဲ့တာဖြစ်ပါတယ်ရှင်။